COVID-19 အတွက်အလားအလာရှိတဲ့ကာကွယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုးဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်လက်တွေအခုတည်းပိုးပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတလုံးဒီရောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကသတိပေးလိုက်ပါတယ
် This is not the time for complacency
ဒီချင်ရဒီရောဂါအတွက်စိတ်ချပြီးဆိုပြီးကျေနပ်နေရမယ့်အချိန်မဟုတ်သေးကြောင်းပြောသွားတာပါ။ဒါအပြင် COVID-19 ကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းကောင်းတွေအတွက်အားပေးကြိုးစားရတဲ့တစ်ချိန်တည်းမှာပဲလာမယ့်လတွေအတွင်းရရမယ့်ဒီဆေးတွေနဲ့ပတ်သက်ပြီးဆက်ပြီးသတိထားဖို့လိုအပ်ကြောင်းနဲ့အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုန်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ်American Seed Company Moderna ကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာရာနှုန်း90ကျော်ထိရောက်ကြောင်းကြေညာခဲ့တာအတွက်ဂျနီဗာမှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒီကုမ္ပဏီကရောပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးတွေကပါထိရောက်မှုအတိုင်းအတာကြီးမားကောင်းမွန်တာအတွက်သိက္ခာအားပေးခုံယူတယ်လို့ WHO သုတေသနပညာရှင်တွေရဲ့အကြီးအကဲကပြောပါတယ်။ဒါပေမဲ့ဒီဆေးတွေဟာကာကွယ်နိုင်စွမ်းရှိတဲ့ကာလအပိုင်းခြားတုံ့ပြန်နိုင်စွမ်းနဲ့အသက်အရွယ်လိုက်တည့်ရောက်မှုတွေနဲ့ပတ်သက်ပြီးမိကုံးထုတ်စရာတွေရှိနေသေးတယ်လို့ပြောပါတယ်